ဘာလုံးဆိုင်ရာအလုပ်လက်မဲ့အရေးအတွက်ဟာအခုနှစ်2019ခုနှစ်တင်တာမကပဲလာမယ့်2018ခုနှစ်အထိတိုးမြှားလာနိုင်ကြောင်းကုလသမဂ္ဂလက်အောက်ခံ ILO အပြည်ပြည်ဆိုင်ရာအလုပ်သမားကြီးအဖွဲ့ကဇန်နဝါရီလ12ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်မှာတော့တကဘာလုံးအတိုင်းအတာနဲ့အလုပ်လက်မဲ့အရေးအတွက်ဟာနှစ်တသမာ9တန်းအထိတိုးလာနိုင်တယ်လို့ဆိုပါတယ်အခုလိုအလုပ်လက်မဲ့အရေးအတွက်များပြားလာခြင်းအကြောင်းရင်းဟာကမ္ဘာစီးပွားရေးတိုးတက်မှုအရှိန်နည်းနေပြီးလုံလောက်တဲ့အလုတ်ကိုင်းအခွင့်အရေးတွေကိုဖန်တီးပေးနိုင်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကအလုတ်လက်မဲ့အခြေအနေဟာပိုပြီးဆိုးဝါးလာနိုင်ပြီးအခုနှစ်အတွက်အလုတ်လက်မဲ့အရေးအတွက်ဟာမနစ်ကတဲ့စာရင်တရာခိုင်နှုန်းကျော်ကျော်လောက်အထိထပ်တိုးလာနိုင်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအလုတ်လက်မဲ့အရေးအတွက်ဟာဆန့်ကျင်ဘက်အဖြစ်နဲ့တရာခိုင်နှုန်းကျသွားနိုင်ပြီး6တသမ200ခန်းလုံးလောက်မှာရှိနေမယ်လို့ ILO ရဲ့ညွှန်ကြားရေးမှူး Guy Ryder ကပြောပါတယ
် But the pace of labor market improvements in the developed countries is slowing and the magnitude of the declines in employment in those developing countries is shrinking
ဒါပေမဲ့ယင်းနှစ်ကနေနှိုင်းရှင်ရင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအလုပ်ကိုင်းဖန်တီးပေးနိုင်တဲ့အချိန်ဟာနှေးကွေးလာနေပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုပ်ပြုတ်နိုင်တဲ့အရေးအတွက်တိုက်တာဟာလည်းတဖြည်းဖြည်းလျော့နေလာနိုင်ပါတယ်ဒါဟာစုစုပေါင်းအရေးတွေအပြင်အလုတ်သမားလူအမှုရော့ကျလာနေတာကြောင့်ဖြစ်နိုင်ပါတယ
်အလုတ်ကင်ဈေးကွက်နဲ့ကဘာတဝမတေချာမရေရာမှုတွေဖြစ်ပေါ်နေတာတွေဟာနည်းပညာပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေကြောင့်ဖြစ်သလိုဒေတာတွင်းဆိုင်ရာဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်တန်းပြေတွေအနေနဲ့အလုတ်ကင်ဖန်တီးပေးနိုင်စွာမရှိတဲ့အတွက်ဖြစ်ကြောင်းရိုက်တာကပြောပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေ globalization လို့ခေါ်တဲ့ကမ္ဘာမှုပြည်ရေး policy အပေါ်မေးခွန်းထုတ်လာတာတွေကြောင့်ဖြစ်တယ်လို့ rider က view ကိုပြောပါတယ်ဒါဟာလည်းတဖြည်းဖြည်းပုံမပွင့်လင်းလာနေတဲ့ဈေးကွက်အခြေအနေတွေအပြင်ကုန်သွယ်ရေးနဲ့ငွေလုံးငွေရင်းနဲ့ယင်းနှိမ့်မြုံနာမှုလှုပ်ဆောင်တဲ့နေရာတွေမှာကမ္ဘာမှုပြုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့တစ်နှစ်လောက်ကကြိုတင်ခံမမထားမိခဲ့တဲ့ protectionism လို့ခေါ်တဲ့ကိုကျိုးစည်းဝါးကာကွယ်ရေးဝါဒကြီးထွားလာနေတာဟာလည်းမတေချာမှုတွေဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ rider ကပြောပါတယ်
With the new administration in Washington, we are all waiting to understand with greater certainty or precision what the intentions of the Trump administration will be.
But American နိုင်ငံမှာအစိုးရတက်လာတော့မှဖြစ်တဲ့အတွက် Trump အစိုးရအနေနဲ့ဘလို့ policy တွေကိုချမှတ်အကောင့်ထဲပေါ်သွားမယ်ဆိုတဲ့အပေါ်ကျွန်တော်တို့အတတ်နိုင်ဆုံးနားလည်နိုင်မှုစ조사စောင့်ကြည့်နေပါတယ်။ဒါပေမဲ့ဒါဟာနိုင်ငံရေးအရကျွန်တော်တို့မေးခွန်းထုတ်နေတဲ့အကြောင်းအရာတစ်ခုတည်းမဟုတ်ပါဘူး။ကျွန်တော်တို့ဟာအရင်တစ်ခါမှမတွေ့ကြုံဘူးတဲ့အခြေအနေမျိုးနဲ့ပထဝီနိုင်ငံရေးဆိုတဲ့နေမည်တည်ထဲကိုဝင်ရောက်လာနေတာဖြစ်တယ်လို့ထင်ပါတယ
်။အလုတ်လက်မဲ့အညွန့်ကိန်းဟာတောင်အာရှနဲ့စဟာရတဲကန္တရတောင်ပိုင်းနိုင်ငံတွေမှာပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆင်းရဲနွမ်းပါမှုတွေရော့ကျခဲ့ပေမဲ့အဲ့ဒီရော့ကျတဲ့နှုန်းဟာအရှိန်နည်းလာနေပြီး2019ခုနှစ်အတွင်းမှာတဖြည်းဖြည်းနဲ့ပပျောက်သွားနိုင်တယ်လို့အစီအခံသားမှာဖော်ပြထားပါတယ်။2009ခုနှစ်ကစလို့ကမ္ဘာနေရာအနှံ့အပြားကနေပြပနိုင်ငံတွေကိုတွားပြီးအလုပ်လုပ်လို့တဲ့လုံနိုင်ကိုင်းနိုင်သူအရွယ်ရှိသူတွေအရေးအတွက်ဟာလည်းနှစ်စဉ်တိုးမြှားလာနေတယ်လို့ဆိုပါတယ်။နိုင်ငံရေးနဲ့စီးပွားရေးစတဲ့ကဏ္ဍစုံမှာပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာနိုင်ငံခြားရေးနှိမ့်နှံမှုတွေရောက်လာမယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေတာကြောင့်အလုပ်ကိုင်းအသစ်တွေဖန်တီးပေးနိုင်လိမ့်မယ်လို့ဆိုတဲ့မျှော်လင့်ချက်တွေရှိထားတာကြောင့်လည်းမြန်မာနိုင်ငံကအလုပ်လက်မဲ့အရေးအတွက်ဟာစိုးစိုးဝါးဝါးကြီးမဖြစ်နိုင်ဘူးဆိုပြီးစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုပါတယ်2016ခုနှစ်မတ်လမှာမြန်မာအစိုးရကထုတ်ပြန်တဲ့စီးရင်စရာတွေအရာကတော့အလုပ်လက်မဲ့အရေးအတွက်ဟာတိတိတသားသားနည်းနေကြောင်းဖော်ပြထားပါတယ်မြန်မာအစိုးရကကောက်ခံပြီး2016ခုနှစ်မတ်လမှာထုတ်ပြန်လိုက်တဲ့အလုတ်ကံအခြေပြစီးရင်စရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတသားနည်းနေကြောင်းဖော်ပြထားပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေအရာအလုတ်လက်မဲ့အရေးအတွက်ဟာ400ခန့်နှုန်းဝန်းကျင်လောက်မှသာရှိကြောင်းဖော်ပြထားပါတယ်ဒါဟာလူငယ်တွေကြားအလုတ်ကံရှားပါတယ်လို့ပြောဆိုနေကြတာတွေနဲ့လက်တွေ့မှာကွာဟနေတာလည်းဖြစ်ပါတယ်အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေထဲမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေတန်းနဲ့ချီပြီးလုပ်ငန်းဝင်တွေထဲမှာရှိနေတယ်ဆိုတဲ့အချက်ကိုဖော်ပြထားတဲ့အတွက်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးအလုတ်သမားတွေအများအပြားရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုခိုင်မာသွားစေပါတယ်ILO ကထုတ်ပြန်တဲ့ကမ္ဘာအလုပ်လက်မဲ့အခြေပြစီးရင်အရ2019ခုနှစ်အတွင်းလက်တင်အမေရိကနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်တည်တည်တသာများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုက်အမေရိကနဲ့ကနေဒါနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်ရော့ကျလာခြင်းရှိပေမဲ့အဲ့ဒီရော့ကျတဲ့နှုန်းကတော့မညီမမျှဖြစ်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဥရောပတိုက်နဲ့မြောက်အမေရိကတိုက်မှာကာလရှည်ကြာစွာတည်ရှိနေတဲ့အလုပ်လက်မဲ့ကိစ္စဟာကြီးမားတဲ့ပြဿနာဖြစ်လာနိုင်တယ်လို့ဆိုပါတယ်။ ဥရောပတိုက်အတွင်းကအလုံးလက်မဲ့ထက်ဝက်လောက်နဲ့အမေရိကန်နိုင်ငံကအလုံးလက်မဲ့၄ပုံ၃ပုံလောက်ဟာ၆လကျော်ကြာတဲ့အထိအလုံးအကန့်ရှာဖွေနေကြသူတွေဖြစ်တယ်လို့လည်း ILO ရဲ့အစီအခံသားမှာဖော်ပြထားပါတယ်။မြန်မာအိန္ဒိချင်းအိန္ဒိယနိုင်ငံမှာလည်း၂၀၁၈ခုနှစ်နဲ့၂၀၁၈ခုနှစ်တည်းအတွင်းအလုံးလက်မဲ့အရေးအတွက်အနည်းငယ်တိုးလာနိုင်ကြောင်း ILO ရဲ့အစီအခံသားမှာဖော်ပြထားတဲ့အတွက်နှစ်တန်ကြာစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယစီးပွားရေးဟာအရှိန်လျော့ကျလာနေပြီလားဆိုတဲ့မေးခွန်းထုတ်စရာဖြစ်လာနေပါတယ်။အိန္ဒိယရဲ့အလုပ်လက်မဲ့အရေးအတွက်ဟာမနစ်က 18.8 တန်းရှိခဲ့ရာကအခုနှစ်မှာ 19.8 တန်းရှိလာနိုင်ပြီးရှစ်နှစ် 2018 ခုနှစ်မှာတော့ 18 တန်းအထိရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ်။တရုတ်နိုင်ငံဟာလည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်လျော့ကျလာနေတဲ့အတွက်အလုပ်ကင်ဖန်တီးပေးနိုင်မှုအခွင့်အလမ်းနည်းလာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။စီးပွားရေးနဲ့အလုပ်ကံအခွင့်အလမ်းဆိုင်ရာမညီမျှမှုတွေဟာကြီးမားလွန်းတဲ့အတွက်လူမှုအသိုင်းအဝိုင်းတစ်ခုလုံးကိုချိမ့်ချောက်လာနေပြီလို့ ILO ရဲ့အစီအခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတာအသက်မွေးဝမ်းကြောင်းလို့ရနိုင်တဲ့အလုပ်ကံကောင်းနေရှားပါလာနေတာတွေကလူမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပြီးကမ္ဘာနေရာအတော်များများကလူတွေရွှေ့ပြောင်းနေထိုင်မှုအတွက်တွန်းအားပေးသလိုဖြစ်နေတယ်လို့လည်း ILO အပြည့်ပြည့်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျ။